မီးယားနိုင်ငံထုတ်ကိုဗစ်ရောဂါကာကွယ်ဆေးတပ်တန်းဝဲဒီကနေ့ပဲမြန်မာနိုင်ငံကိုရောက်ရှိလာတာကြောင့်ရှစ်တစ်ပတ်မှစတင်ထုတ်နှံမှုစီစဉ်ထားတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါအိန္ဒိယနိုင်ငံကကမ္ဘာအကြီးဆုံးဆေးထုတ်လုပ်ရေးကုမ္ပဏီဖြစ်တဲ့ Serum Institute of India နဲ့ဗြိတိန်အောက်စဖို့တက္ကသိုလ်တို့ပူးတဲ့သုတေသနလုပ်ထုတ်လုပ်ထားတဲ့ကာကွယ်ဆေးထိုးဆေးသက်တမ်းခွဲဟာဒီကနေ့မိုးလဲပိုင်းမှာပဲရန်ကုန်ပြည်ပဆိုင်ရာနေစိတ်ကိုရောက်ရှိလာတာပါ။မြန်မာနိုင်ငံကိုပထမဆုံးရောက်ရှိလာတဲ့ကာကွယ်ဆေးတွေကိုတော့အိန္ဒိယပြည်သူတွေနဲ့အိန္ဒိယအစိုးရကမြန်မာနိုင်ငံအတွက်လက်ဆောင်ဖြစ်လိုရန်တာဖြစ်ကြောင်းလည်းမြန်မာနိုင်ငံဆိုင်ရာအိန္ဒိယသံအမတ်ကြီး Mr. Sarath Kumar ကဒီစိတ်မှာပဲသတင်းမီဒီယာတွေကိုပြောခဲ့ပါတယ်။
We are sharing a Covishield vaccine which is being manufactured in India.
Oxford Tagdo AstraZeneca နဲ့ Serum Institute of India ပူးပေါင်းထုတ်လုပ်တဲ့ Covishield ကာဝယ်ဆေးတွေကျွန်တော်တို့မျှဝေရပါဒီကာဝယ်ဆေးတွေကိုကျွန်တော်တို့ရဲ့အဓိကမိဖအင်ဂျီနိုင်ငံတွေစီမျှဝေရဖြစ်ပြီးမြန်မာနိုင်ငံအတွက်ပရမဆုံးကာဝယ်ဆေးအလုံးကြီး 1.5 တန်းဒီနေ့ပဲရန်ကုန်ကိုလေယာဉ်နဲ့ရောက်တာပါမြန်မာကအိန္ဒိယနဲ့တိတ်နေကတ်တဲ့အင်ဂျီနိုင်ငံလို့ပြောပြရစီဒါကကျွန်တော်တို့နှစ်နိုင်ငံရဲ့အမြင့်မားဆုံးဆက်ဆံရေးပါကုသရောဂါဖြစ်ပြီးဒီပိုင်းနဲ့ထဲမှာပဲကျွန်တော်တို့နှစ်နိုင်ငံခေါင်းဆောင်တွေကြားမှာအနိကဆွေးနွေးမှုတွေလုပ်ခဲ့ပါတယ်ပြီးတော့ခင်ဗျားတို့တွေ့ရတဲ့ဒီနေ့ရောက်လာတဲ့ကာဝယ်ဆေးတွေကကျွန်တော်တို့အစိုးရကြားဆွေးနွေးမှုတွေရဲ့အကျိုးဆက်ပါ
မြန်မာအစိုးရကတော့အိန္ဒိယနိုင်ငံကလက်ဆောင်ဖြစ်ခမဲ့ပေးရတဲ့ထိုးဆေးတွေအပြင်နောက်ထပ်လူသက်တမ်းခွဲစားအတွက်လည်းဝယ်ယူထားပါတယ်အခုရောက်ရှိလာတဲ့ကာဝယ်ဆေးတွေကိုတော့ရန်ကုန်မြို့မှာရှိတဲ့ဗဟိုကာဝယ်ဆေးတူထောင်ရင်းဌာနမှာထားရှိပြီးပြည်내နဲ့တိုင်းအသီးသီးကိုမနေ့ကငါစာပြီးဖြန့်ဝေပေးတော့မှာဖြစ်တယ်လို့လည်းဒီကနေ့ကာဝယ်ဆေးတွေရောက်ရှိလာတဲ့ဒီစိမ့်မှာပဲရန်ကုန်တိုင်းချမ်းမာရေးဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာထွန်းမြင့်ကသတင်းတောက်တွေကိုပြောခဲ့ပါတယ်။ကာဝယ်ဆေးထိုးပေးမဲ့ချမ်းမာရေးဝန်ထမ်းတွေကိုလည်းမနေ့ကမှနောက်ထပ်တင်နန်းပေးဖို့စီစဉ်ထားတယ်လို့လည်းပြောပါတယ်
။တင်နန်းပေးပြီးရင်ဦးစားပေးလိုက်ကျွန်တော်တို့ထိုးသွားမှာပါ။အလုံးလည်းသိပြီးတဲ့အချိန်ပဲဦးစားပေးစီစဉ်နေမှာတော့နံပါတ်1ဦးစားပေးရတော့ကျွန်တော်တို့ရဲ့ COVID-19 ကာကွယ်ရေးထိန်းချုပ်ရေးကုသရေးလုပ်ငန်းတွေမှာရှေ့တန်းတွေမှာပါဝင်ခဲ့တဲ့ကျွန်တော်တို့ရဲ့ကျန်းမာရေးဝန်ထမ်းတွေပေါ့ပြီးတဲ့ခါကြလို့ရှိရင်တော့ကျွန်တော်တို့ပြည်ထောင်စုအစိုးရအဖွဲ့ဝင်ပုဂ္ဂိုလ်တွေနောက်ပြည်ထောင်စုလွှတ်တော်တက်ရောက်မဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ကြီးတွေဒါတွေကိုလည်းကျွန်တော်တို့ထိုးပေးသွားမှာပါပဲနောက်တစ်ခုကတော့ကျွန်တော်တို့ COVID-19 ကူးစက်လွယ်တဲ့နော်အုပ်စုတွေနောက်သူတို့ကကူးစက်လို့ရှိရင်လည်းအသေးပြောက်မရမယ့်အုပ်စုတွေပေါ့လေဒါတွေကိုတော့ကျွန်တော်တို့ကဦးစားပေးအစီအစဉ်နဲ့ဒီလမကုန်ခင်ပါပဲစထိုးသွားဖို့ကျွန်တော်တို့ပြင်ဆင်နေပါတယ်စလည်းထိုးနိုင်တော့မှာဖြစ်ပါလိမ့်ခင်ဗျာ
ကိုဗစ်ကာယရောဂါကြောင့်သေဆုံးသူ3000ကျော်နဲ့ကူးစက်ခံရသူအတူပြူလူနာပေါင်း33600ကျော်ရှိနေတဲ့မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ထဲကိုဗစ်ရောဂါကူးစက်မှုတွေတချို့ပြန်ချုပ်ခဲ့ရပြီးတဲ့နောက်ကာကွယ်ဆေးတွေဝယ်ယူနိုင်ဖို့ချိုးပန်းနေတာဖြစ်ပါတယ်တရုတ်နိုင်ငံရဲ့ဝန်ကြီးလေးဖြစ်နိုင်ငံတော်ကောင်စီဝင်လေးဖြစ်တဲ့ဝန်ကြီးရဲ့ပြီးခဲ့တဲ့သတင်းပတ်သက်ခီးစင်မှာလည်းမြန်မာနိုင်ငံအတွက်ရွှေငွေ3,000တန်ဖိုးရှိတဲ့ COVID တိုက်ခိုက်ရေးစစ်ပစ္စည်းတွေနဲ့ကာကွယ်ဆေးအလုံးကြီး3,000ကူညီပေးဖို့ကိုကတိပြုထားပါတယ်ရှင်။ဒီမှာကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။